တန်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့သမရဥဝင်မြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့အင်္ဂါနေ့ကတီးသန့်တွေ့ဆုံခဲ့ကြပြီးအဓိကအဖြစ်နှစ်နိုင်ငံစည်းဝါးရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံစည်းဝါးဆက်ဆံရေးတိုးမြှင့်ဖို့တောင်ကိုရီးယားဘက်ကဒေါ်လာတန်းတစ်ထောင်အထိတိုးမြှင့်ဖို့ရထားတဲ့အကြောင်းသမ္မတမွန်ဂျေအင်းကပြောဆိုခဲ့သလိုနှစ်နိုင်ငံကြားစည်းဝါးရေးနဲ့ပညာရေးဆိုင်ရာနားလည်မှုစာကြံလွှာ6ခုကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။တောင်ကိုရီးယားသမ္မတနဲ့မြန်မာခေါင်းဆောင်တွေကဆွေးနွေးစွမ်းဆောင်ချက်တွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံကို၃ရက်ကြာနိုင်ငံတော်ခီးစဉ်အဖြစ်နဲ့အင်ကာနစ်ကဆက်ရောက်လာတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကာနေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဆွေးနွေးခဲ့တာမှာတော့စီးပွားရေး၊ယဉ်ကျေးမှုနဲ့ဖွံ့ဖြိုးရေးပါဝင်ကိစ္စရပ်မျိုးစုံဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့တောင်ကိုရီးယားရဲ့တောင်ပိုင်းဆိုင်ရာမူဝါဒကိုရှေ့ရှုတဲ့အနေနဲ့ကိစ္စရပ်သုံးခုကိုဆက်လက်အကောင်အထည်ဖော်ဖို့သဘောတူခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုသွားပါတယ်
။첫째양국간의경제협력을효율적으로확대하기위해마음과마음이이어진
ပထမဆုံးအနေနဲ့တော့နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့နိုင်ရေးအတွက်အခြေခံအဆောက်အအုံတွေဖွံ့အစည်းဆိုင်ရာအခြေခံတွေတည်ဆောက်ဖို့ဖြစ်ပါတယ်။ကိုရီးယားမြန်မာစစ်မှုဆောင်ဟာဆိုရင်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာထူးခြားတဲ့စီမံကိန်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကိုရီးယားရင်းနှီးမြှုပ်နှံမှုတွေပိုများလာစေမှာဖြစ်ပြီးနိုင်ငံအကျိုးတူဖွံ့ဖြိုးစေမှာပါ။စမှုဆောင်မှာ one stop ဝန်ဆောင်မှုကိုလည်းတည်ဆောက်မှာပါ။မြန်မာအစိုးရရဲ့ထောက်ပံ့ပေးမှုအတွက်ကျေးဇူးတင်ပါတယ်။ဒီအချက်ကြောင့်ဈေးကွက်ချက်ထွန်ဖို့စဉ်းစားနေကြတဲ့ Korea Company တွေအတွက်အထောက်အကူကောင်းဖြစ်မယ်လို့မျှော်လင့်ပြီးနောက်ထပ်ရည်ရည်မြှုပ်နှံမှုတွေလုပ်ဖို့လည်းတောင်းအားဖြစ်စေမယ်လို့မျှော်လင့်ပါတယ်
။ဒါ့အပြင်ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုတွေအတက်လဲသဘောတူခဲ့တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။
둘째양국은개발분야에서활발한협력
둘이아챗니네가로저러나인간아니네품표예마아신어면부모상을자고ဖြစ်ပါတယ်시바이부모상야무뚜챗나이판디삐보မြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာတန်း1000အသုံးပြုဖို့ရထားပါတယ်ဒီလိုဆောင်ရွက်ခြင်းအဖြစ်ရေရှည်တည်တက်နဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအတွက်ခြေကအုပ်မြင့်ချလိုက်တာပါ
နေပြည်တော်သမ္မတအိမ်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကအခုလိုပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းနှစ်နိုင်ငံကြားစီးပွားရေးနဲ့ပညာရေးဆိုင်ရာနားလည်မှုစာကြွန်လာ6ခုလက်မှတ်ရေးထိုးနိုင်ခဲ့တာကိုရည်ရွယ်ပြီးအခုလိုပြောပါတယ်
။ Six and MOUs were signed as of course you're all aware because we're present.
နားလည်မှုစာကြွန်းလွှာ MOU 6ခုလက်မှတ်ရေးထိုးနိုင်ခဲ့တာဟာဆိုရင်လေနှစ်နိုင်ငံအတွက်ပိုးပြီးကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်အခြေခံကောင်းလို့လည်းကျမတို့ယူဆပါတယ်
။2018ခုနှစ်ကနေ2022ခုနှစ်အထိစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွက်ချင်းငွေဆိုင်ရာမူပေါင်းသဘောတူညီချက်ကုန်သွယ်ရေးနဲ့ဆက်မှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးတောင်ကိုရီးယားလုပ်ငန်းတွေအတွက်သတင်းအချက်လက်စင်တာတည်ထောင်ရေးတင်ပေါ်လိုင်းတင်ပေါ်ခြင်းအစ်င့်မြင့်တင်ရေးထောက်ပံ့ပို့ဆောင်ရေးစိတ်ကန်းတည်ဆောက်ရေးနဲ့စီမံခန့်ခွဲရေးကိစ္စတွေပူးပေါင်းဆောင်ရွက်မှုဆိုင်ရာနားလည်မှုစွာကျွန်းလွှာထွန်းတစ္ဆလုပ်ငန်းများနဲ့တီထွင်ဆန့်တစ်ခြင်းနယ်ပယ်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာနားလည်မှုစွာကျွန်းလွှာတွေကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ရှေ့မှောက်မှာလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာလူငယ်တွေကိုစွန့်ရီမြင့်တင်ပေးရေးနဲ့ဖွံ့ဖြိုးရေးအတွက်ကြိုးစားနေတဲ့မြန်မာနိုင်ငံအတွက်တောင်ကိုရီးယားရဲ့ပညာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကအထောက်အကူဖြစ်စေမယ်လို့လည်းဒေါက်တာဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒါ့အပြင်တောင်ကိုရီးယားရဲ့ရင်းနှီးမြှုပ်နှံမှုတွေပိုပြီးရရှိရေးအတွက်လည်းမြန်မာအစိုးရဘက်ကဘက်ပေါင်းစုံကဆောင်ရွက်နေတယ်လို့ပြောပါတယ်။နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအပြင်နိုင်ငံရေးအခြေအနေတွေကိုလည်းဖလှယ်ဆွေးနွေးခဲ့ကြတာပါ။နိုင်ငံတည်ဆောက်ရေးမှာကြုံတွေ့ရတဲ့စင်ခေါ်အကဲဆတ်မှုတွေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးတို့ကိုဖလဲဆွေးနွေးခဲ့တယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ
်။ Our countries are very close to one another and we hope that our peoples will also become closer to each other.
ဒီမိုကရေစီတနိုင်ငံနဲ့တနိုင်ငံတိုက်ပြီးနှိစက်ကြပြီးပြည်သူအချင်းချင်းအနေနဲ့လည်းရှေ့လျှောက်နှစ်တွေနှစ်တွေတိုင်းမှာပိုးပြီးရင်းနှီးလာစေဖို့မျှော်လင့်ပါတယ်။ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးသမ္မတမွန်ဂျေအင်းရဲ့ငြိမ်းချမ်းရေးဆေးဆက်ဆွေးနွေးမှုတွေအတွက်လည်းဂုဏ်ယူကြောင်းပြောလိုပါတယ်။ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းတည်ငြိမ်မှုဟာက ကိုရီးယားနိုင်ငံအတွက်တင်မဟုတ်ပါဘူး။ကျမတို့ဒေတာရင်းအတွက်တင်လည်းမဟုတ်ပါဘူး။တကဘာလုံးအတွက်ဖြစ်ပါတယ်။နှစ်ဦးနှစ်ဖက်နားလည်မှုနဲ့စိတ်ဆက်ညှိနှိုင်းမှုတွေကနေထွက်ပေါ်လာတဲ့ရလဒ်ရဲ့ပြယုတ်လေးဖြစ်ပါတယ်။
တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြမငင်းချမ်းရေးအတွက်တိုက်တွန်းပြောဆိုသွားပါတယ်
။မြန်မာ정부도မြန်မာ평화 프로세스를 국가 최우선 과제로 삼고
မြမငင်းချမ်းရေးလုပ်ငန်းစဉ်ကိုအစိုးရကထိတ်တန့်ဦးစားပေးဖြစ်ထားရှိပြီးရခိုင်ရေးဖြည့်ရှင်မှုအပါအဝင်တိုင်းရင်းသားပေါင်းစုံအကြားသဟဇတာဖြစ်ပြီးညီညွတ်မှုရဖို့ကြိုးစားနေတာကိုလည်းကျွန်တော်သိရှိထားပါတယ်။ဒီလုပ်ငန်းစဉ်ကြီးမှာမြန်မာနိုင်ငံတွင်းကပပောင်းဆောင်အနေနဲ့အချင်းချင်းရိုင်းပင်ကူညီဖို့နဲ့တိုးတက်မှုတွေဖော်ဆောင်နိုင်မယ်လို့ပြောလည်ပါတယ်
။မြန်မာနိုင်ငံတွင်းတောင်ကိုရီးယားယင်းနှိမ့်မြုံနှံမှုကအမေရိကန်ဒေါ်လာ 3.8 ဘီလီယံရှိနေပြီးခန့်မှန်းချေတောင်ကိုရီးယားလုပ်ငန်းပေါင်း200ကျော်မြန်မာနိုင်ငံတွင်းမှာစီးပွားရေးလုပ်ကိုင်နေတာပါ။မြန်မာနဲ့တောင်ကိုရီးယားကြားတန်တမာဆက်ဆံမှုဟာဆိုရင်လေလာမယ့်2020ပြည့်နှစ်မှာ45နှစ်ပြည့်မြောက်မှာဖြစ်ပါတယ်ရှင်။